ိုင်းဟာပြည်ထောင်စုလွှတ်တော်မှာ2018-19ခုနှစ်အမျိုးသားစီမံကိန်းဥပဒေချမ်းနဲ့ပြည်ထောင်စုရဲ့ဗဏ္ဍာငွေအရသုံးဆိုင်ရာဥပဒေချမ်းကိုအပြန်အလှန်ဆွေးနွေးနေကြတဲ့အချိန်ဖြစ်ပါတယ်။ဝန်ကြီးဌာနတစ်ခုချင်းစီလိုက်တင်ပြတဲ့ဘတ်ဂျက်တွေကိုလွှတ်တော်အမတ်တွေကမေးခွန်းထုတ်တာအချို့လျှော့ချဖြတ်တောက်ဖို့လိုတာတွေကိုအကြံပြုတာတွေလုပ်နေကြခြင်းအစိုးရဘက်ကလည်းပြန်လည်ဖြည့်ရှင်းပြနေခြင်းလည်းဖြစ်ပါတယ်။ဒီထဲမှာစိတ်ဝင်စားဖို့ကောင်းတာတစ်ခုကပြန်ကြားရေးဝန်ကြီးဌာနနဲ့ပတ်သက်တဲ့အမတ်တွေရဲ့မေးမြန်းချက်ဝန်ကြီးရဲ့ပြန်လည်ဖြေကြားချက်တွေပါအစိုးရဘက်ကဘတ်ဂျက်ဥပဒေချမ်းတင်လာပြီးတဲ့အခါရန်ကုန်တိုင်းကြောက်တန်းမြို့နယ်ကဒေါ်အေးမြမြမျိုးကပြန်ကြားရေးဝန်ကြီးဌာနတည်င်းနဲ့စာနယ်ဇင်းဌာနရဲ့အရှုံးပေါ်နေတဲ့ကိစ္စကိုမေးမြန်းခဲ့ပါတယ်မိခဲ့တဲ့မိခွန်းကတော့ရိုးရိုးရှင်းရှင်းလေးပါပြန်ကြားရေးဝန်ကြီးဌာနဟာတည်င်းစာနှစ်ဆောင်ထုတ်နေတယ်နိုင်ငံပိုင်အစအဦးဆက်ကရီယာရင်ရန်နေရာဝန်ထမ်းအားလုံးကိုအသုံးပြုခွင့်ရနေတဲ့ပုဂ္ဂလိကပုံနှိပ်မီဒီယာလုပ်ငန်းရှင်တွေအများအားဝေဖန်နေသလိုဈေးကွက်ထဲကကြော်ညာဝေစုကိုလည်းတင်ကြုံရနေတယ်ဒါပေမဲ့ဘာကြောင့်နိုင်ငံပိုင်သတင်းစာတွေကအရှုံးပေါ်နေရသလဲဆိုတာပါနောက်ထပ်ဒီထက်ပိုပြီးပြင်းထန်တဲ့မေးခွန်းမေးသူကတော့စကိုင်းတိုင်းအမှတ်9မဲဆန္ဒနယ်မြေကအမျိုးသားလွှတ်တော်အမတ်ဦးရထွတ်ပါသူကဒီမိုကရေစီနိုင်ငံတွေမှာအစိုးရပိုင်သတင်းစာမီဒီယာဆိုတာမရှိတဲ့အကြောင်းဒါကြောင့်အစိုးရပိုင်အားလုံးကိုပုဂ္ဂလိကပိုင်အဖြစ်လုံတင်ကြောင်ဆွေးနွေးသွားပါတယ်အခုလိုဆွေးနွေးသူနှစ်ယောက်လုံးဟာ NLD ပါတီကပဲဖြစ်ပြီးဦးရထွတ်ဆိုရင်ပြန်ကြားရေးဝန်ကြီးဦးဖေမြင့်အဒီတာချုပ်လုပ်ခဲ့တဲ့ပြည်သူ့ခေတ်ဂျာနယ်မှာအတူတူလုပ်ခဲ့သူတယောက်လည်းဖြစ်နေပါတယ်ဒီမေးခွန်းကိုပြန်ကြားရေးဝန်ကြီးကဘယ်လိုပြန်ဖြေသလဲလက်ရှိ NLD အစိုးရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဘယ်လိုရှိသလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်ငမိန်သတင်းစာတွေအရှုံးပေါ်မဲ့ကိစ္စနဲ့ပတ်သက်ပြီးဝန်ကြီးဦးဖေမြင့်ကအခုလိုရှင်းပါတယ်ပထမတစ်ချက်ကတော့လက်တော်ဒေါ်လာဈေးနှုန်းတွေမြင့်တက်သွားတာကြောင့်သတင်းစာရိုင်းနေရာမှာအသုံးပြုရတဲ့စက်ကူမှင်းအပါဝင်ကုန်ရမ်းတွေဈေးမြင့်တက်လာတာအများပြည်သူတွေဟာလည်းပုံနှိပ်သတင်းစာထက်အွန်လိုင်းမီဒီယာကိုပိုပြီးအသုံးပြုလာတာကြောင့်ကြော်ညာရှင်တွေဘက်ကလည်းကြော်ညာကိုအွန်လိုင်းဘက်မှာပြောင်းလဲကြော်ညာလာတာစတဲ့အချက်လက်တွေကြောင့်အရှုံးပေါ်ရတယ်လို့ရှင်းပါတယ်အဲဒီကတော့သတင်းစာလုပ်ငန်းအတွက်ကုန်ကြစရိတ်မြင့်လာသလိုတခြားတစ်ဖက်မှာကြော်ညာဘက်ကနေဝင်ငွေရရှိမှုနည်းသွားတာကြောင့်ရှုံးပေါ်တာလို့ဆိုပါတယ်။ဥဖေမြင့်ရဲ့ရှင်းပြချက်အရ32မျက်နှာပါသတင်းစာတစ်စောင်ရဲ့ထုတ်လုပ်မှုကုန်ကြစရိတ်135ကျပ်ဖြစ်ပေမဲ့ကျပ်90နဲ့ရောင်းလို့အခုလိုရှုံးပေါ်နေတာလို့ဆိုပါတယ်။နောက်ထပ်သူရှင်းတာကအခုလိုရှုံးခံထုတ်ဝေနေတာဟာသတင်းစာထုတ်ဝေမှုကနေအမျက်ရလိုခြင်းတဲ့အများပြည်သူတည်င်းအချက်လက်တွေအပြည့်အဝရရှိအောင်စေတနာထားဆောင်ရွက်ပေးစီခြင်းလို့ဆိုပြီးရှင်းပါတယ်တကယ်တော့ဝန်ကြီးရဲ့အဲ့ဒီပြောစကားအများကြီးတန်ရဖြစ်စရာကောင်းနေပါတယ်ပြန်ကြားရေးဝန်ကြီးဌာနကထုတ်တဲ့တည်င်းစာတွေဟာတည်င်းကိုတကယ်ပဲမှန်မှန်ကန်ကန်မျှမျှတတဘဲမလိုက်ပဲတင်ဆက်နေသလားဆိုတာပါသိမကြသေးခင်တုန်းကပဲ Writers ရင်းနှောင်းနှစ်ယောက်ကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကထောင်ဒဏ်9နှစ်ချမှတ်လိုက်တဲ့တည်င်းဖြစ်ပါတယ်ဒါဟာအရေးကြီးပြီးပြည်တွင်းမှာတင်မကနိုင်ငံတကာကပါစိတ်ဝင်စားတဲ့သတင်းမျိုးပါဒီစီရင်ချက်နဲ့ပတ်သက်ပြီးပြည်တွင်းကမီဒီယာအဖွဲ့အစည်းတွေ NGO အဖွဲ့အစည်းပေါင်းများစွာကကြေညာချက်တွေထုတ်ကြပါတယ်အဲ့ဒီထဲမှာသမ္မတကဥဆောင်ဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်လိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီလိုမျိုးအဖွဲ့တွေလည်းပါဝင်ပါတယ်ဒါပေမဲ့ပြန်ကြားရေးကထုတ်ဝေတဲ့သတင်းစာတွေဟာအဲ့ဒီသမ္မတကဖွဲ့စည်းပေးထားတဲ့တရားဝင်အဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်ကိုတောင်ကောင်းကောင်းမွန်မွန်ဖော်ပြမပေးခဲ့ပါဘူးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့ကြေညာချက်မှာအရေးကြီးတဲ့အပိုင်းကိုဖြတ်ထုတ်ပြီးသတင်းစင်ဆိုတာပုံဖြတ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ကြေညာချက်ကိုလုံးဝထိန်ချံပြီးသတင်းစာမှာဖော်ပြမပေးခဲ့ပါဘူး။ဒါဟာလက်တလောပေါ်ပေါက်လာတဲ့နမူနာလောက်ပဲဖြစ်ပြီးအလားတူနမူနာတွေအများကြီးရှိခဲ့ပါတယ်။အဓိပ္ပာယ်ကတော့အစိုးရသတင်းစာတွေဟာပြည်သူလူထုရဲ့အခွန်ပဏာကိုအသုံးပြုပြီးသတင်းတွေထိန်ချံတာပြည်သူလူထုကိုအကျိုးမများစေမဲ့ပဲလိုက်သတင်းတွေအများကြီးပေါ်ပြနေစေဖြစ်တာတွေ့နိုင်ပါတယ်။အမျိုးသားလွှတ်တော်အမတ်ဦးရထွတ်ရဲ့အစိုးရပိုင်းမီဒီယာမရှိသင့်ဘူးဆိုတာနဲ့ပတ်သက်လို့ဝန်ကြီးဦးဖေမြင့်ဖြေတာကတော့သူတို့အစိုးရဟာလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရဖြစ်တယ်။ဒီအစိုးရအနေနဲ့သူတို့လှုပ်ဆောင်ချက်တွေပြည်သူတွေကိုတင်ပြရမှာသတင်းစာရေဒီယိုရုပ်သံဝက်ဘ်ဆိုက်မီဒီယာတွေလိုအပ်တယ်ဆိုပြီးဖြစ်ပါတယ်။တကယ်တော့ဒီပြောဆိုချက်ဟာ အနာရှင်အစိုးရခေတ်ကပြန်ကြားရေးနဲ့ပြည်သူရွေးကောက်လို့တက်လာတဲ့အစိုးရခေတ်ပြန်ကြားရေးအတူတူပဲဆိုတာကိုပြသလိုက်တဲ့သဘောလေးဖြစ်ပါတယ်။ပြောရရင်အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကအစိုးရပိုင်းမီဒီယာနဲ့ပတ်သက်ပြီးဆွေးနွေးညှင်းခုန်မှုပေါင်းများစွာရှိခဲ့ပါတယ်။အဲ့ဒီအချိန်က NLD ပါတီခေါင်းဆောင်တွေရဲ့သဘောထားကနိုင်ငံပိုင်းမီဒီယာမရှိသေးဘူးဆိုတဲ့သဘောထားပါ။အဲ့ဒီအတွက်အဲ့ဒီအချိန်ကပြန်ကြားရေးဝန်ကြီးဌာနကကိုယ်တိုင်ကမကထလို့ဥရောပနိုင်ငံတချို့အကူအညီနဲ့Public Service Media PSM လို့ခေါ်တဲ့အစိုးရပိုင်းမီဒီယာတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာတွေအဖြစ်ပြောင်းလဲဖို့ဥပဒေရေးဆွဲတာစတင်ခဲ့ပါတယ်။သဘောကတော့အစိုးရပိုင်းမီဒီယာကိုအစိုးရမဟုတ်ဘဲလွတ်လပ်တဲ့ဗဟုအဖွဲ့တစ်ခုကစီမံခန့်ခွဲကင်တွယ်ဖို့ပါ။ဒါပေမဲ့ဥပဒေကိုအပြည့်မတတ်နိုင်ခဲ့တယ်လို့ NLD အစိုးရခင်မှာတော့ဒီဥပဒေကြမ်းကိုကြောင်ထိုးထားလိုက်ရုံမကပြန်ကြားရေးဝန်ကြီးဥဖွေမြင့်ကအရင်အာဏာရှင်အစိုးရတွေတုန်းကအတိုင်းအစိုးရပိုင်းမီဒီယာတွေရှိသင့်တယ်ဆိုပြီးအတိအလင်းပြောဆိုတဲ့အနေအထားရောက်ရှိလာနေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။